အခန်းကြီး14အဲ့ဒီအချိန်မှာနေဇာမင်းဟေရုတ်ကယေရှုရဲ့သတင်းကိုကြားတဲ့အခါ
ဒီလူဟာနှစ်ချင်းပေးသူယောဟန်ပဲဖြစ်ရမယ်။သူတရားကနေအသက်ပြန်ရှင်လာလို့သာဒီလိုတကိုးတွေပြနိုင်တာ
ဆိုပြီးမင်းမှုထမ်းတွေကိုပြောတယ်။ဟေရုတ်ကအကိုဖိလိပ္ပုရဲ့ဇနီးဟေရိုဒီကြောင့်ယောဟန်ကိုဖမ်းဆီးချုပ်နှောင်ပြီးထောင်ချခဲ့တာ။ယောဟန်ကဒီအမျိုးသမီးကိုမင်းကြီးမသိမ်းယူသင့်ဘူးဆိုပြီးပြောခဲ့ဖူးလို့ပဲဟေရုတ်ကယောဟန်ကိုတတ်ချင်နေတယ်ဒါပေမဲ့ယောဟန်ကိုပရောဖက်လို့ယူမှတ်ကြတဲ့လူအုပ်ကိုကြောက်ပြီးမတတ်ရဲဘူးဟေရုတ်ရဲ့မွေးနေ့ရောက်လာပြီးပွဲခံနေချိန်မှာဟေရိုဒီရဲ့သမီးကဧည့်သည်တွေကိုကားပြဖျော်ဖြေတယ်ဟေရုတ်လည်းတိတ်သဘောကျသွားပြီးတောင်းသမျှပေးမယ်လို့အလေးအနက်ဂရိပေးလိုက်တယ်အဲ့ဒီအခါမိန်းကလေးက
နှစ်ချင်းပေးသူယောဟန်ရဲ့ဦးခေါင်းဒီလင်မန်းထဲထည့်ပေးပါ
ဆိုပြီးမိခင်တောင်းခိုင်းတဲ့အတိုင်းတောင်းဆိုတယ်ဟေရုတ်မင်းလည်းစိတ်မကောင်းဖြစ်သွားတယ်ဒါပေမဲ့ဧည့်သည်တွေရှေ့မှာဂရိပေးပြီးသားဖြစ်နေလို့တောင်းတဲ့အတိုင်းပေးစီဆိုပြီးအမိန်ချလိုက်တယ်ထောင်ထဲကိုလူလွတ်ပြီးယောဟန်ရဲ့ခေါင်းကိုဖြတ်ခိုင်းတယ်ယောဟန်ရဲ့ခေါင်းကိုလင်မန်းထဲထည့်လာပြီးမိန်းကလေးကိုပေးလိုက်တော့သူလည်းမိခင်စီယူသွားတယ်နောက်တော့ယောဟန်ရဲ့တပည့်တွေကအလောင်းကိုလာတည်သွားပြီးတကြိုလိုက်တယ်အဲ့ဒီနောက်ယေရှုစီလာပြီးသတင်းပို့တယ်။ဒီသတင်းကိုကြားတဲ့အခါယေရှုကတယောက်တည်းနေချင်လို့လူသူမရှိတဲ့နေရာစီလှေနဲ့ထွက်သွားတယ်။ဒါကိုလူတွေသိသွားတော့ကိုမျိုးကိုရွာကနေကုန်းချောင်းလျှောက်ပြီးလိုက်သွားကြတယ်။ယေရှုကကန်းဆက်ကိုရောက်တဲ့အခါလူအုပ်ကြီးကိုမြင်တော့တနာတဲ့အတွက်ဖျားနာသူတွေကိုကုသပေးတယ်။ညနေဆောင်တဲ့အခါတပည့်တွေက
ဒီနေရာဟာလူသိပ်ခေါင်နေအချိန်လဲနှောင်းလာပြီလူတွေကိုပြန်လွတ်လိုက်ပါအနီးအနားရွာတွေမှာစားစရာတောဝဲကြပါစေ
လို့ပြောတယ်ဒါပေမဲ့ယေရှုက
သူတို့သွားစရာမလိုပါဘူးခမည်းတော်ကြွေးလိုက်ပါ
လို့ပြောတော့တပည့်တွေက
ကျွန်တော်တို့မှာမုတ်ငါးလုံးနဲ့ငါးနှစ်ကောင်ပဲရှိတာ
လို့ဖြေတယ်ဒါနဲ့ယေရှုကအ
ဲ့ဒီမုတ်နဲ့ငါးတွေကိုယူခဲ့
လို့ပြောပြီးလူအုပ်ကိုမျက်ခင်းပေါ်ထိုင်ခိုင်းတယ်ပြီးတော့မုတ်ငါးလုံးနဲ့ငါးနှစ်ကောင်ကိုယူကောင်းကင်ကိုမှော့ကြည့်ပြီးဆုတောင်းတယ်။မုံကိုဖဲ့ပြီးနောက်တပည့်တွေကိုဝေပေးတယ်။တပည့်တွေကလူအုပ်ကိုပြန်ဝေပေးတယ်။လူတွေအဝစားပြီးတဲ့နောက်စားကျင်းစားကြံတွေကိုလိုက်ကောက်တဲ့အခါ12တောင်းအပြည့်ရတယ်။စားတဲ့သူတွေကယောက်ျား9000လောက်ရှိတယ်။အမျိုးသမီးတွေကလေးတွေလည်းရှိသေးတယ်။အဲ့ဒီနောက်ယေရှုကချက်ချင်းပဲတပည့်တွေကိုတစ်ဖက်ကမ်းစီလှေနဲ့ကူးနှင်ခိုင်းတယ်။လူအုပ်ကိုလည်းပြန်လွှတ်လိုက်တယ်။လူအုပ်ကိုပြန်လွတ်လိုက်ပြီးနောက်ယေရှုကဆုတောင်းဖို့တောင်ပေါ်ကိုတယောက်တည်းတက်သွားတယ်။ညနဲ့လာချိန်အထိတယောက်တည်းရှိနေတယ်။အဲဒီအချိန်မှာလှေကကန်းတဲ့အတော်ဝင်းဝေးကိုရောက်နေပြီ။လှိုင်းလေထန်တဲ့အတွက်တပည့်တွေကလှေကိုမနှဲထိနေရတယ်။မိုးတောက်ရံရောက်တော့ယေရှုကရေပေါ်လမ်းလျှောက်ပြီးသူတို့စီလာတယ်။ရေပေါ်လမ်းလျှောက်လာတာကိုမြင်တဲ့အခါတပည့်တွေကကြောက်ကြောက်နဲ
့"ဟိုမှဟိုမှဘာကြီးပါလဲ
"ဆိုပြီးအလန့်တကြားအော်ကြတယ်။ချက်ချင်းပဲယေရှုက
မကြောက်ပါနဲ့ကျွန်တော်ပ
ါလို့ပြောတဲ့အခါပေတရုက
သခင်တကယ်ပဲသခင်ဟုတ်တယ်ဆိုရင်ကျွန်တော်လဲရေပေါ်လမ်းလျှောက်ပြီးသခင်စီလာဖို့အမိန့်ရှိပါ
လို့ပြန်ပြောတယ်ယေရှုက
လာခဲ့လေ
ဆိုတော့ပေတရုကလှေပေါ်ကနေဆင်းပြီးရေပေါ်လမ်းလျှောက်လာတယ်ဒါပေမဲ့မုန်တိုင်းထန်နေတာကိုမြင်တော့ကြောက်စိတ်ဝင်ပြီးနှစ်တော့မလို့ဖြစ်သွားတယ
်သခင်ကယ်ပါဦ
းလို့အော်တဲ့အခါယေရှုကချက်ချင်းလက်ကိုဆက်သူ့ကိုလှမ်းဆွဲလိုက်ပြီ
းယုံကြည်ခြင်းနဲတဲ့သူဘာလို့တန်တရားဝင်တာလဲ
လို့ပြောတယ်သူတို့လှေပေါ်ရောက်တဲ့အခါမုန်တိုင်းငြိမ်သွားတယ်လှေထဲမှာရှိတဲ့တပည့်တွေကဥညွတ်ပြီ
းတခင်ဟာတကယ်ပဲဖျားသခင်ရဲ့သားပ
ါလို့ပြောကြတယ်အဲ့ဒီနောက်ကမ်းတစ်ဖက်ကိုကူးပြီးဂေနေသရက်အရက်ကိုရောက်လာတယ်အဲ့ဒီအရက်သားတွေကယေရှုကိုမှတ်မိတဲ့အတွက်ယေရှုရောက်လာတဲ့အကြောင်းပတ်ဝန်းကျင်အရရက်စီသတင်းပို့လိုက်တယ်။ဒါနဲ့လူတွေကဖျားနာတဲ့သူတွေကိုခေါ်လာပြီးယေရှုရဲ့ဝိလုံအမိန့်ကိုတို့ထီခွင့်ပေးပါလို့တောင်းပန်ကြတယ်။တို့ထီသူတိုင်းလည်းကျမ်းမာလာတယ်။